COVID-19 ကူးစက်မှုမြင့်တက်နေတာကိုဥရောပနိုင်ငံတွေကြုံတွေ့နေရချိန်မှာပဲဥရောပတိုက်အတွက် COVID-19 တိုက်ဖျက်ရေးဆုံးဖြတ်ဖို့တောချက်ကြတဲ့အချိန်ရောက်လာပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်ဥရောပနိုင်ငံတွေအနေနဲ့ကျောင်းတွေရုံးတွေမှာလုပ်ငန်းဆောင်တာတွေပြန်လည်ဆက်တင်တော့မှာဖြစ်လို့ဆုံးဖြတ်ချက်ချမဲ့အချိန်အခိုက်အတန့်ကိုရောက်နေပြီဖြစ်ကြောင်းနဲ့ကူးစက်မှုနှုန်းမြင့်တက်လာမှာတေချာကြောင်း WHO ရဲ့အရေးပေါ်အခြေအနေထုတ်ပြန်ကာကွယ်ဆိုင်ရာညွှန်ကြားရေးမှူး Michael Ryan ကပြောပါရယ်ယောဂတန်အလွယ်တကူခန်းစားနိုင်ရသူတွေကိုအကာအကွယ်ပေးဖို့နဲ့ကျွန်တော်တို့ရဲ့ကလေးတွေကြောင်းပြန်တက်နိုင်ဖို့အရေးတစ်ခုကိုတပြိုင်တည်းဘယ်လိုလှုပ်ဆောင်ပေးနိုင်မလဲလို့လဲသူကမေးခွန်းထုတ်လိုက်ပြီးတခုခုကတော့ Shopee's Day မှာဖြစ်တယ်လို့ပြောပါတယ်ဒီမေးခွန်းအတွက်လွယ်ကူတဲ့အဖြေမရှိပေမဲ့အသက်ကြီးရင်သူလူကြီးတွေနဲ့ငယ်ရွယ်သူတွေအတွက်တခုခုကိုဆုံးဖြတ်ဖို့လိုအပ်လာကြောင်းနဲ့အရွယ်ရောက်ပြီးသူတွေနဲ့ကလေးငယ်တွေရဲ့အကျိုးစီးပွားအကြောင်းရွေးချယ်ဖို့လိုအပ်လာပြီဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါကြောင့် night club တွေနဲ့ဘားဆိုင်တွေပြန့်ဖွံ့ဖို့ကအရေးကြီးသလား။ကလေးတွေကြောင်းပြန်တက်ဖို့ကအရေးကြီးသလား။ဆုံးဖြတ်ဖို့လိုအပ်လာကြောင်းလည်းသူကပြောပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့ကဥရောပမှာတရက်တည်းအများဆုံးကူးစက်မှု 9,400 နီးပါးရှိခဲ့ကြောင်း WHO ကမှတ်တမ်းတင်ထားပါတယ်။